တရုတ်နိုင်ငံမှာရှိတဲ့စိတ်ဓာတ်ပြုပြင်ပြောင်းလဲရေးလောအားပေးစခန်းတွေကိုအဆုံးသတ်ပြီးပိတ်သိမ်းတော့မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရထံကနေညွှန်ကြားချက်တစုံတရာထွက်မလာတဲ့အတွက်အဲ့ဒီစခန်းတွေကိုဆက်လက်လည်ပတ်နေသေးပဲလို့ပြည်내အစိုးရတွေကပြောပါတယ်အစိုးရပိုင်းဖြစ်တဲ့ Global Times သတင်းမှာအနည်းဆုံးပြည်내6ခုကအာဏာပိုင်တွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးပြောဆိုတာဖြစ်ပါတယ်အရင်တပတ်အတွင်း Polit Bureau အဖွဲ့ဝင်မင်ဂျန်ဇူးပြောတဲ့အချက်ကိုကိုးကားပြီးဖော်ပြရမှာဆယ်စုနှစ်နဲ့ချီပြီးကြာမြင့်ပြီဖြစ်တဲ့အဲ့ဒီစခန်းတွေကိုဒီနှစ်ကုန်ပိုင်းမှာရပ်ဆိုင်းတော့မယ်လို့အစိုးရသတင်းမီဒီယာမှာပါရှိခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီသတင်းတွေကိုပြန်ပြီးရုပ်သိမ်းခဲ့ပါတယ်။အဲ့ဒီပြန်လည်ပြုပြင်ရေးလိုအားပေးစခန်းတွေဟာနိုင်ငံတကာစာနှုန်းနဲ့မကိုက်ညီဘူးလို့လူ့အခွင့်အရေးလှုပ်ရှားသူတွေကကာလကြာရှိဝေဖန်ပြောဆိုခဲ့တာပါ။တရုတ်အစိုးရကလည်းအဲ့ဒီစနစ်ကိုပြောင်းလဲဖို့နှစ်ပေါင်းများစွာစဉ်စားဆွေးနွေးခဲ့ပါတယ်။အာဏာပိုင်တွေဟာပြည်ထစာမူးယစ်ဆေးသုံးဆွဲသူနဲ့အသေးစားရာဇဝမှုကျူးလွန်သူတွေအပေါ်အမှုကိုတရားရုံးမတင်ပဲ၄နှစ်အထိအဲ့ဒီစခန်းတွေမှာထိန်းချုပ်ထားလို့ရှိပါတယ်။တရားခဏ်တွေဘက်ကတော့အဲ့ဒီစခန်းတွေဟာအစိုးရအပေါ်ဝေဖန်သူတွေနိုင်ငံစွန့်ခွာထွက်ပြေးသူတွေကိုအဲ့ဒီစခန်းတွေမှာဖမ်းဆီးချုပ်နှောင်ပြီးနှိမ့်မနှိပ်စက်တယ်လို့ပြောဆိုပါတယ်။ဥပဒေပညာရှင်တွေကတော့အစိုးရကအဲ့ဒီစခန်းတွေကိုပြန်လည်ပညာပေးလို့အားပေးတဲ့စနစ်ကနေပညာပေးပြုပြင်တဲ့စနစ်ကိုပြောင်းလဲကျင့်သုံးနိုင်ကြရှိတယ်လို့သုံးသပ်ကြပါတယ်။ Global Times သတင်းစာမှာပြည်내၄ခုမှာအဲ့ဒီစနစ်ကိုစံပြအဖြစ်နဲ့ပြောင်းလဲကျင့်သုံးနေပြီလို့ဖော်ပြထားပြီးအဲ့ဒီအစီအစဉ်ဟာတရားခဏ်တွေတရားရုံးရင်ဆိုင်ရာမှာပုံမှုချောမွေ့စီတယ်လို့ပါရှိပါတယ်ရှင်။